NCA လက်မှတ်ရေးထိုးပြီးသားတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရဲ့ပင်လုံမြို့နယ်ကတပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကနေဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်ပေါ်ပြည်내အဆင့်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲဆောင်ကြီးကော်မတီ GMCS ကနေအများဆုံးဖြေရှင်းပေးဖို့ RCSS ဘက်ကတိုင်ကြားခဲ့ပါတယ်။ဒီတိုင်ကြားချက်ကို GMCS ကော်မတီဥက္ကဋ္ဌထံတင်ပြထားစေဖြစ်တယ်လို့ GMCS ကော်မတီဝင်တဦးကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရနဲ့ NCA အပြစ်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးတော့အခုလိုတိုက်ပွဲဖြစ်ပွားရတာကလည်းမဖြစ်တဲ့ကိစ္စလို့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်တွေကပြောဆိုမှုတွေရှိနေပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းနိုင်ကွင်းကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ် NCA လက်မှတ်ရေးသူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ရဲ့ပင်လုံမြို့နယ်ကတပ်စခန်းတစ်ခုကိုမြန်မာတပ်မတော်ကနေဝင်ရောက်လာပြီးတိုက်ပွဲဖြစ်ပွားခဲ့တဲ့အပေါ်မှာပြည်နယ်စစ်ပြစ်ကတ်တိုက်ခိုက်မှုရက်စရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GMCS ကနေအ мян ဆုံးဖြေရှင်းပေးဖို့တိုင်ကြားစာပို့ထားတယ်လို့ RCSSSA ရဲ့ပြောခွင့်ရဒုတိယပူမူကြီးဆိုင်ငင်းကပြောပါတယ
်။မနေ့ကဖြစ်ဖြစ်ချင်းပဲကျွန်တော်တို့ GMCS ပေါ်တော့ဒီနေ့အစင်းတိခတ်တိုက်ခိုက်မှုပူတဲဆောင်ကြီးကော်မတီကိုကျွန်တော်တို့အဖွဲ့အစည်းနဲ့ပြီးတော့စာရေးအကြောင်းကြားထားတာရှိပါပဲ။ဘာကြောင့်ဒီလိုဖြစ်လဲပေါ့နော်။ဒီလိုလုပ်တာဟာ NCA အရရောကျွန်တော်တို့ bilateral agreement ကိုဟိုချိုးဖောက်ရရောက်တယ်ပေါ့နော်။အဲ့ဒါချက်တော့ကျွန်တော်တို့ပြောထားတယ်ဒါကြောင့်ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့ကျွန်တော်တို့တောင်းဆိုတာရှိတယ်။
တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးတော့တောင်ပိုင်းရှမ်းပြည်သမတော်ဘက်ကတန်ကြားစာပေးဖို့တဲ့အပေါ်မှာပြည်내အစ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GNCS ရဲ့အရပ်ဖက်ကော်မတီဝင်သူဖြစ်သူမှတ်နန်းရွှေနွယ်ဝင်းကအခုလိုပြောပါရယ
်။ကျမတို့ကလည်းပဲဒီဥက္ကဋ္ဌရေးရှိမှာပဲတင်ပြထားတော့မှရှိသေးရဲ့ရှင်ကျမတို့ကလည်းဒီပြီးခဲ့တဲ့3ရက်နေ့ကပဲလက်ပတ်အစီအစဉ်လုပ်ခဲ့တယ်ဆိုတော့လေမတ်လတော့ကတိုက်ပွဲလေးပဲသူကပြောမယ်ဆိုလို့ရှိရင်တော့တက်မလို့ဖက်ဖက်သူကအမြဲတမ်းပဲဒီစစ်ဆန်ရေးရုံးတွေကိုအကြောင်းမကြားပဲနဲ့အမြဲတမ်းဝင်လာပြီးတော့နေနေရှင်းလင်းရေးတွေပါလာလှုပ်တယ်ပေါ့နော်အဲ့ဒါအကြောင်းမလို့ပဲဟိုတစ်ဖက်ကလည်းရှိနေတဲ့အရေးကိုဖွဲ့ရလဲသူတင်အကြောင်းမကြားထားတဲ့အတွက်ကြောင့်မို့ရှောင်ပြီးလို့မရအောင်အဲ့လိုပုံစံရှိနေရှင
်ရှမ်းပြည်နယ်စစ်ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာပူးတွဲဆောက်ကြည့်ရေးကော်မတီ GNCS ရဲ့တက်မလို့စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပြီပဲလေပြန်လဲဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူးမနေ့ကမွန်လွဲပိုင်းမှာရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့နယ်ဆယ်မိုင်ကွာ RCSSSA တပ်စခန်းချရာနန်းဆန်းရွာဘက်ကိုမြန်မာတပ်မတော်စစ်ကြောင်းကနေဝင်ရောက်လာခဲ့လို့တိုက်ပွဲဖြစ်ပွားခဲ့တာပါဒီအချိန်လေးက RCSSSA ရဲ့ပြောခွင့်ရဒုတိယဗိုလ်မှူးကြီးဆိုင်ငင်းကခုလိုဆက်ပြောပါတယ
်ဖြစ်တဲ့နေရာကတော့ပင်လုံမြို့ရဲ့ဟိုမြောက်ဘက်ပေါ်တော့အဲ့မှာဆယ်မိုင်ကွာလောက်မှာနမ်ဆိုင်ဆိုတဲ့ရွာနားမှာအဲ့တိုက်ပွဲဖြစ်တာဖြစ်ပါတယ်ဖြစ်တာကတော့သူကတမတော်လေပြီးတော့ကျွန်တော်တို့ထင်းချုပ်တဲ့ညီမတွေကအကြောင်းမကြားပဲဝင်လာတာလေအဲ့ဒါဆိုရုပ်တွေလာပြီးတော့ထိတ်တိုက်တွေ့တဲ့သဘောပါအမှန်ဆို NCA အရာရောကျွန်တော်တို့ bilateral agreement အရာရောကျွန်တော်တို့ညီမတွေကိုလက်နက်ကင်ဆောင်ပြီးလာမယ်ဆိုရင်ကျိုးတင်ညီနိုင်အကြောင်းကြားပြီးမှလာတာဟုတ်မနေ့ကအဲ့လိုမဟုတ်ဘူးပြုံဆိုင်ပေါက်ချလာတော့ဒီမှာနေကြည့်တဲ့အတိုင်းလေးစစ်ဘောရရှင်လဲစိတ်ပြေမှုလေးတွေဖြစ်သွားတဲ့သဘောဖြစ်ပါတယ်ခင်ဗျကျွန်တော်တို့တကယ်တော့တိထက်မရှိပါဘူးဒါပေမဲ့အစိုးရကတက်မလို့ဘက်ကတော့နည်းနည်းပါးပါးထိတယ်လို့တော့အဲ့လိုတော့ကြားရတယ်ဗျဒါပေမဲ့ကျွန်တော်ဘက်ကလည်းအတိပြုလို့တော့မရဘူးကွနော
်လက်ရှိမှာတိုက်ပွဲရပ်တနေပြီမဲ့စစ်ရေးတဲ့အနေထားမှာရှိနေတယ်လို့လဲသူကဆိုပါတယ်တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာစိုးရနဲ့ NCA ပြည်ရက်လက်မှတ်ရေးသူသားတဲ့ဖွဲ့စည်းတစ်ခုဖြစ်ပြီးအခုလိုတိုက်ပွဲဖြစ်ပွားရတာကလည်းမဖြစ်သေးတဲ့ကိစ္စလို့ NCA ပြည်ရက်လက်မှတ်ရေးသူသားတဲ့ပို့မျိုးသားလွတ်မြောက်ရေးဖွဲ့ချုပ်ခေါင်းဆောင်သူဖြစ်သူခွန်မင်းသိန်းကပြောပါတယ်
ကျွန်တော်ထင်တာကဒီရင်ဖြစ်ပေါ်မှာလေးစားလိုက်နိုင်အောင်အားနည်းကြသေးတယ်ဆိုတဲ့သဘောဆက်ရောက်တာပေါ့နော်အမှန်တကယ်တော့ NCA လည်းနမ YouTube ပြီးဆိုလို့ဆိုရင်တော့မဖြစ်တဲ့ကိစ္စတစ်ခုလို့ကျွန်တော်ကအနေနဲ့မြင်တော့
ဒီကရမလတ်တွဲမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့မြန်မာသမတော်တို့ကြားမိုင်းပြင်းမြို့နယ်နဲ့တီဘောမြို့နယ်တွေမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပါသေးတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကို GNCS အနေနဲ့တည်တည်ကြဲကြဲအရေးယူဖြေရှင်းမှုမျိုးမရှိခဲ့ဘူးလို့ RCSS ဘက်ကပြောပါရယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ပြည်내စစ်ပြည်ထောင်စုအစ်စ်အပြည့်ရစဲရေးဆွေးနွေးစဉ်တုန်းကတပ်တည်နေရာကိုတည်တည်ကြဲကြဲဆွေးနွေးတတ်မှတ်ခဲ့တာမရှိတဲ့အတွက်အခုလိုနယ်မြေပြဿနာတွေပြိပခါတွေဖြစ်ပွားနေခဲ့တယ်လို့ RCSS ဘက်ကပြောပါရယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်ရေးသူသားတဲ့ဖွဲ့ဖြစ်တယ်လို့လက်မှတ်ရေးသူပြီးမှမြန်မာသမတော်နဲ့အချိန်20လောက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။လက်ရှိတိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့ UNSC အနေနဲ့ NCA လမ်းကြောင်းတိုင်းဆက်လက်ညှိနှိုင်းသွားဖို့မနေ့ကဗဟိုလုံးမှုဆောင်စည်းဝေးကနေသဘောတူညီမှုတွေရရှိခဲ့ပါတယ်။ NCA လက်မှတ်ရေးသူသားတဲ့ဖွဲ့တွေနဲ့တိုက်ပွဲဆက်လက်ဖြစ်ပွားနေတာဟာလက်ရှိအစိုးရကနေလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့လဲတိုင်းဒါရီလှိလတ်သူတွေကနေသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ကွင်းသတင်းပေးပို့ထားတာပါ